ပြီးခဲ့တဲ့မလကုန်ပိုင်းကတနက်နေ့ပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိတင်းမာမှုတွေဖြစ်ပွားခဲ့တဲ့လက်တောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေကဒီကနေ့ဧပြီလ2ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ရမှာစုံစမ်းစစ်ရေးအစီရင်ခံစာအတိုင်းလိုက်နာမှုမရှိရပါဝင်ပြစ်ခတ်မှုတွေအတွင်းမှာရဘာကြီးစံတွေတာမကခဲထိတ်ဖူးတက်ကြီးစံတွေကိုပါအုံပြုပြီးပြစ်ခတ်ခဲ့တယ်လို့ပြောဆိုပါတယ်ထိုင်းဂျေဆိုင် VOA သတင်းတောက်မှာအေးအေးမှာသတင်းပေးပို့ထားပါတယ်ရှင
်လက်ပရောင်းတောင်ကျင်းနီစီမံကိန်းအတွက်အုံပြုမဲ့ကြောက်တဲ့ဆောင်တဲ့ကားတွေကိုဒေသခံတွေကတားဆီးရကနေတနက်တွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ဒေသခံတွေကသတင်းစာရှင်းလင်းပွဲကိုဧပြီလ2ရက်နေ့မှာလုပ်ခဲ့တာပါသူတို့ကိုပြစ်ခတ်မှုတွေအတွင်းရာဘာစီဇန်တွေတာမကခဲထိတ်ဘူးနဲ့စီဇန်တွေကိုပါအတုံးပြုခဲ့တယ်ဆိုပြီးစီဇန်ကုန်တွေကိုပြတ်တာကသတင်းစာရှင်းလင်းခဲ့ကြောင်းဒေသခံတောင်သူတို့ကပြောပြပါတယ
်သူတို့ရဲ့6လုံးမျိုးနဲ့ပြည်သူလူထုကိုတဲ့တဲ့မမပြစ်နေပါတယ်ဆိုတဲ့အကြောင်းကိုလည်းကျမတို့ရှင်းလင်းပြောကြခဲ့တယ်သူတို့ရဲ့ပြစ်တဲ့စီဇန်ကရောဘာစီဇန်နဲ့မဟုတ်ဘူးခဲအစိတ်တဲ့စည်းစံလေးရောပါတယ်အဲ့ဒါတွေကိုသတင်းသမားတွေရှိကိုကျမတို့ပုံလေးရောအားလုံးကိုချပြပြီးတော့ရှင်းလင်းခဲ့ပါတယ်ရှင
်သတင်းကြီးမျိုးနဲ့ရဲအနာပိုင်းနေနဲ့အုတ်ချုပ်ရမှုတွေဥဆောင်ပြီးခဲ့တဲ့အပတ်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာတော့ဒေသခံတွေဘက်ကလောက်လေးခွားနဲ့စတင်ပြစ်ခတ်တာကြောင့်တနက်တွေနဲ့ပြန်လည်ပြစ်ခတ်ရတာဖြစ်တဲ့ကြောင်းရှင်းလင်းခဲ့ပြီးဒေသခံ50ထဲမှနည်းကိုပုံမှန်၄ခုနဲ့တရားစွဲဆိုထားတယ်ဆိုပြီးပြောဆိုခဲ့တာပါလက်ပရောင်းတော်ကျင်းနီစီမံကိန်းသုံးသစ်စီကော်မရှင်အစီရင်ခံစာအတိုင်းကုမ္ပဏီတွေကလိုက်နာမှုမရှိတာကိုလည်းရှင်းလင်းခဲ့တယ်လို့ဆိုပါတယ
်။သုံးသစ်စီကော်မရှင်အစီရင်ခံစာအကြံပြုချက်တိုင်းကိုဝါမောင်းကုမ္ပဏီကချိုးဖောက်နေတယ်။အစားတို့မြေတွေက1900ကိုယနေ့ချိန်ထိဖော်ဆောင်ပေးခြင်းမရှိဘဲနဲ့စီမံကိန်းကြီးကိုလည်ပတ်နေတယ်။သို့စုအစီရင်ခံစာတွေကကိုယ့်ရဲ့လယ်ယာမြေကိုရောင်းချလိုတာရောင်းချနိုင်တယ်မရောင်းလိုတာလည်းမရောင်းနိုင်တယ်လို့အဲ့ဒါပြောကြတဲ့အတွက်ကိုလည်းအဲ့ဒါကိုလည်းကျွန်တော်တို့ရှင်းလင်းပြောကြတယ်ရှင်။အဲ့ဒီဥစ္စာကိုမှသူတို့ကဝါမောင်းကုမ္ပဏီကကျမတို့ရေယာတွေကိုအသေးကမှဆက်ချက်သိမ့်ပြီးတော့မတရားသိမ့်ပိုက်ယူနေတယ်ကျမတို့ကြောက်တဲ့တဲ့ဟာကိုလည်းတားကျင်လို့တားရတာမဟုတ်ဘူးတကယ်တမ်းကျတော့အစီရင်ခံစာကိုချိုးဖောက်နေသည့်အတွက်ကျမတို့တားရခြင်းဖြစ်ပါပဲရှင
်တုံရွာမိုးချိုးပြင်းရွာဆယ်တဲရွာစတဲ့ကြီးရွာတွေကတောင်သူတွေအနေနဲ့တင်းနံနစ်နာကြီးတောင်းရတာဟာလောက်ကင်စားတောက်လို့မရအောင်စီမံကိန်းကမြေသိမ်းတာတွေစွန့်ပစ်မြေစာတွေပုံတာတွေနဲ့ဒေရီပစ္စည်းရာတွေကြောင့်ဖြစ်တယ်လို့လည်းပြောသွားပါတယ်
။ဆယ်တဲ့မိုးချိုးပြင်းစကား2012ကလေးကအဆောက်အဦတွေဆောက်လို့မို့လုံမစားရဘူး။ကျမတို့ဒုံတော့ကျောင်းဘက်ကျတော့2014ကနေပြီးတော့သစူးချိုးတွေကားပြီးတော့သွားတဲ့အတွက်ကျမတို့ဇေယျမြေတွေကိုစိုက်ပျိုးလို့လုံးဝမှမရသေးဘူး။အဲ့ကျတော့ကျမတို့တောင်သူလယ်သမားဆိုတာကတောင်သူလယ်မြေကိုအမိပြုတ်ပြီးတော့မိကိုစားတောက်နေရတာ
ဒီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့နဲ့ဒေသခံတွေသဘောမတူပဲစီမံကိန်းကိုဆက်မလုပ်ဖို့ဒေသခံတွေရဲ့မြေယာတွေကိုသိမ်းပြီးလုဆောင်နေတဲ့စီမံကိန်းကိုဒေသခံတွေကကန့်ကွက်မှုတွေ၊သဘောပတ်ဝန်းကျင်ထိသိမ်းရေးအဖွဲ့တွေနဲ့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်မှုတွေရှိနေပေမဲ့လက်ရှိအစိုးရတဲ့လက်ထက်မှာတော့ဖြည့်ရှင်းပေးနိုင်တာတွေအားနည်းနေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းတုန်းကတော့စလင်းကြီးမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဝင်းသိန်းစောကလွှတ်တော်မှာလက်ပရောင်းရေးနဲ့ပတ်သက်လို့တင်ပြဆွေးနွေးရမှာသုံးခေါ်အစီရင်ခံစာအတိုင်းဒေသခံတွေအတွက်စိုက်ပျိုးလုပ်ကင်လို့ရမယ်မြေဧကတွေကိုပြန်ပေးဖို့လည်းတင်ပြခဲ့တယ်လို့ပြောပြပါတယ
်။သူတို့ကသုံးခေါ်စီကော်မရှင်အစီရင်ခံစာတွေကို80%လောက်လုပ်ပြပါပြီလို့ပြောတယ်။ကျမ်းမာမိပြတယ်ခုလုံးလို့မရသေးဘူးတော့မှလုပ်ရမယ်လို့ပြောတယ်။အဲ့တော့ကျွန်တော်ကဘာပြန်သွင်းလဲဆိုတော့ဒီကခံကိုရစပြင်းနေရပြီဆိုတာစပြင်းမဟုတ်ပါဘူးလို့ဒီကခံကိုရတွေကဘာမှသုံးပြလို့ဘာမှမပေါ့လို့ပြောစားကြီးရလို့ကိုယ်ကဒီလိုပြည်လက်ဒီနေရာနေဖြစ်နေတာအဲ့ဒါကိုဒါဘယ်လိုပိုင်းနေနေဆိုတော့ဒါဒီကွန်မြူနတီနေပြီးတော့ပြန်ပြောလို့ဒါယူကြဆိုတော့ဒါဒီလိုပြောလို့ကျွန်တော်ပြောလိုက်ပြီလေဝင်ပြီးဒီလိုပြောလို့ဒါလို့ဒီကပြောလို့ဆိုတာကဒီနေပေးနေနေယူတဲ့ပုံမျိုးပဲ
လက်ပရောင်းတောင်ကိစ္စမှာတော့တင်းမာမှုကြီးဖြစ်နေတာဟာ6နှစ်ခန့်ရှိပြီဖြစ်ပေမဲ့သခိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကတော့ဖြေရှင်းဖို့အတွက်အခက်အခဲရှိနေတာကြောင့်ဒီကိစ္စနဲ့ပတ်သက်လို့ပြည်တော်စုလွှတ်တော်ကိုတင်ပြပြီးဆုံးဖြတ်ရမယ်လို့လည်းသခိုင်းတိုင်းစနင်းကြီးမြို့နယ်ကလွှတ်တော်ကိုယ်စားလှယ်တွေကပြောပြကြပါတယ်ရှင်။